ဒေါ်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်တတိယမြောက်နေ့မှာဒီမြန်မာဒီမိုကရေစီရေးအတွက်အကူအညီပေးခဲ့ကြတဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေကိုတွေ့ဆုံပြီးတော့ကျေးဇူးတင်စကားပြောရင်းမပြီးဆုံးသေးတဲ့ပြုပြင်ပြောင်းလဲရေးမှာဆက်လက်အကူအညီကြဖို့တိုက်တွန်းပြောကြားသွားပါတယ်အထူးသဖြင့်ကတော့မြန်မာနိုင်ငံရဲ့အခြေအနေဟာကိုချရောက်ပေါ်ကိုရပ်နေနိုင်ပြီဖြစ်တဲ့အတိုင်းအောင်ရှေ့ကိုတဆင့်လှမ်းနိုင်မဲ့အကူအညီတွေလိုအပ်တယ်လို့အမေရိကန်အောက်လွှတ်တော်ဒီမိုကရေစီရေးရာမဟာမိတ်အဖွဲ့ရဲ့အခမ်းအနားမှာပြောကြားသွားခဲ့တာပါအသေးစိတ်ကိုတော့ကိုတိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းအက်ဒီတာဦးသိန်းထိုင်ဦးကပြောပြပေးမှာပါရှင
်ဟုတ်ကဲ့ခင်ဗျာဒေါ်ဆန်းစုကြည်ကဒီနေ့မနေ့ပိုင်းအောက်လွှတ်တော်ဒီမိုကရက်တစ်ခေါင်းဆောင်နန်စီပလိုစီနဲ့တခြားလွှတ်တော်ခေါင်းဆောင်တွေကိုတွေ့ဆုံပါတယ်တွေ့ဆုံပွဲမှာမြန်မာနိုင်ငံရဲ့ရည်တိုက်ဆိုင်မှမှဆောင်ရွက်ခဲ့တဲ့နယူးယောက်ပြည်နယ်အောက်လွှတ်တော်အမတ်ဂျိုးခရော်လီနဲ့အမေရိကန်ဆရာမြန်မာသံအမတ်ကြီးဦးအောင်လင်းတို့လည်းဒေါ်ဆန်းစုကြည်နဲ့အတူလိုက်ပါခဲ့ပါတယ်ဒေါ်ဆန်းစုကြည်ခုလိုလွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံခြင်းဟာမြန်မာနိုင်ငံပေါ်စီးပွားရေးရာထိနာစေတဲ့ပိတ်ဆို့မှုတွေကိုဖျက်သိမ်းပေးဖို့အမေရိကန်ပြည်တော်စုကိုတောင်းဆိုထားတဲ့အချိန်ဖြစ်ပြီးလွှတ်တော်အမတ်တွေကြားမှာလည်းသဘောထားကွဲလွဲမှုတွေရှိနေတဲ့အချိန်ဖြစ်ပါတယ်။နယူးယောက်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်ဂျိုးခရော်လီနဲ့အိုဟိုပြည်နယ်အောက်လွှတ်တော်အမတ်စတီချက်ဘော်တို့ကမြန်မာနိုင်ငံမှာလူခွေချိုးဖောက်မှုတွေရှိနေတဲ့အတွက်ပိတ်ဆို့ရေးယူမှုတွေကိုဖယ်ရှားမယ်ဆိုရင်စိုးရိမ်တဲ့အကြောင်းကြေညာချက်တွေထုတ်ပြန်ထားပါတယ်။တချိန်ထဲမှာမေလန်းပြည်နယ်ဒီမိုကရက်ထက်လွှတ်တော်အမတ်ဘန်ဂါဒင်နဲ့အာရီဇိုနာပြည်နယ်ထက်လွှတ်တော်အမတ်ဂျွန်မက်ဂိန်းတို့ကတော့ဒီမိုကရေစီတိုးတက်ရေးကိုဘယ်လိုထောက်ခံအားပေးမလဲဥပဒေကြမ်းတရက်တင်သွင်းထားတဲ့အချိန်လည်းဖြစ်ပါတယ်။ဘာဖြစ်ဖြစ်မြန်မာနိုင်ငံအရေးမှာဒီမိုကရက်တစ်ပါတီရောရီပါဘလီကန်ပါတီခေါင်းဆောင်တွေကပါထောက်ခံအားပေးခဲ့တာဖြစ်တဲ့အတွက်ဒေါ်ဆန်းစုကြည်ခုလိုလာရောက်တဲ့အပေါ်မှာကြိုဆိုခဲ့ကြပါတယ်။ဒေါ်ဆန်းစုကြည်ကလည်းမြန်မာပြည်ဒီမိုကရေစီရေးအတွက်တဆက်မမတ်ကူညီပေးခဲ့တဲ့အမေရိကန်လွှတ်တော်အမတ်တွေကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်။အထက်လွှတ်တော်နဲ့အောက်လွှတ်တော်ကခေါင်းဆောင်တွေကိုတွေ့ဆုံပြီးဒေါ်ဆန်းစုကြည်ဟာအောက်လွှတ်တော်မှာဖွဲ့စည်းထားတဲ့ဒီမိုကရေစီရေးမိဖွဲ့အဖွဲ့များ National Democratic Institute NDI International Republican Institute IRI နဲ့ဖွံ့ဖြိုးရေးကူညီပေးနေတဲ့ USAID အဖွဲ့ကအရာရှိတွေကိုတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာ Arizona ပြည်နယ်ထက်လွှတ်တော်အမတ် John McCain ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ We stand ready to support the new government of Burma as it continues its progress of social, political and economic reform.
မြန်မာနိုင်ငံအစိုးရဒီကဆက်လက်လှုပ်ဆောင်နေတဲ့လူမှုရေးနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုထောက်ခံမှုကျွန်တော်တို့အစဉ်အသင်းရှိနေပါတယ်မြန်မာနိုင်ငံရဲ့ထူးခြားလှတဲ့တိုးတက်ပြောင်းလဲမှုလမ်းခီးမှာဇယဲကောင်းတွေအများကြီးရှိခဲ့ပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုနဲ့စံနမူနာအဖြစ်ပြသရည်တည်မှုမရှိခဲ့ရင်ဒီခေတ်စဉ်ဟာဖြစ်လာနိုင်မှာမဟုတ်ပါဘူ
းဒေါအောင်ဆန်းစုကြည်နဲ့မြန်မာဒီမိုကရေစီရေးကိုတဆိုင်မမတ်ထောက်ခံအားပေးခဲ့တဲ့အမေရိကန်နိုင်ငံသားကြီးဝင်ကြီးဟောင်းမက်ဒလင်အော့ဘရိုက်ကလည်းအခုလိုပြောဆိုသွားပါတယ
် As Americans it's not our job to chart Burma's direction but we do have a responsibility to help them when and where we can and that is why all of us are here today
ကျမတို့အမေရိကန်နေနေမြန်မာနိုင်ငံဘယ်လမ်းကိုသွားရမယ်ဆိုတာရွေးချယ်ဖို့မဟုတ်ပါဘူးဒါပေမဲ့တက်နိုင်တဲ့အချိန်တက်နိုင်တဲ့နေရာမှာကူညီဖို့ရတာဝန်ရှိပါတယ်ဒီအတွက်ကျမတို့ဟာဒီနေရာကိုဒီကနေ့ရောက်ရှိလာကြတာဖြစ်ပါတယ်သူတို့တိုင်းပြည်ရဲ့တိုးတက်ဖြစ်ထွန်းမှုဟာပြည့်ပြည့်စုံခြင်းမရှိသေးဘူးလှုပ်ရှားရတွေအများကြီးကြံသေးတယ်လို့ဒေါ်စုကပြောတဲ့အတွက်ကျမတို့ဖြစ်စေခြင်းတဲ့အတိုင်းလွတ်လပ်ပြီးတော့ဖိနှိပ်ချုပ်ချယ်မှုကင်းတဲ့စီးလုံးညီညွတ်အသာယာဝပြောတဲ့နိုင်ငံဖြစ်လာအောင်ကျမတို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုသူတို့လိုအပ်ပါတယ
်မြန်မာနိုင်ငံပေါ်ရည်ရွယ်ပိတ်ဆို့မှုတွေကိုဖယ်ရှားရေးမှာသဘောထားကွဲလွဲမှုတွေရှိနေတဲ့ဆိုရင်လည်းဒေါ်ဆန်းစုကြည်ကတော့မြန်မာရေးကိုဆက်လက်ပြီးထောက်ခံအားပေးကြဖို့မိတ်ဆွေကောင်းပီတာစွာရက်တီပေးကြဖို့ပန်ကြသွားပါလေ
And I would like to say that we have now entered a new phase and I was discussing this with my friends in the house earlier today and it occurred to me because one of them used the word empowerment that this is it
ကျမတို့ဟာအဆင့်သစ်တရက်ကိုမရောက်ရှိသေးဘူးလို့ပြောချင်ပါတယ်ဒါကိုကျမကအောက်လွှတ်တော်ကမိတ်ဆွေတွေနဲ့ဒီကနေ့ဆွေးနွေးခဲ့ပါတယ်သူတို့တွေကတယောက်က empowerment စွန့်ရည်မြင့်တင်ရေးဆိုတဲ့စကားကိုသုံးသွားပါတယ်ဒါမှန်ပါတယ်အခုကျမတို့လိုတာကစစ်မှန်သောလုံနိုင်စွမ်းရရှိရေးဖြစ်ပါတယ်ကျမတို့ဟာဂျိုင်းတောက်မလိုတော့ပါဘူးဂျိုင်းတောက်ဆိုတာကျမတို့ကိုချေတောက်မှာကိုမရက်နိုင်တော့ကူညီဖေးမတဲ့အရာပါအခုခါမှာတော့ကျမတို့ဟာကိုချေဘောကိုရက်နိုင်တဲ့အခြေအနေရောက်လာပါပြီဆက်လက်ရက်တည်ဖို့နဲ့ရှေ့ကိုလှမ်းသွားနိုင်ဖို့စွမ်းရည်လိုပါတယ်ဒီနေရာမှာလူချင်းမင်းတို့နဲ့အတူတခြားမိတ်ဆွေတွေကိုကျမတို့နဲ့အတူရှိစေချင်ပါတယ်ကျမတို့အရေးအတွက်အတူရှိစေချင်ပါတယ်ကျမတို့နဲ့သဘောမတူညီနိုင်ရင်တောင်မှမိတ်ဆွေတွေပါပဲမိတ်ဆွေဆိုတာဟာအမြဲတမ်းသဘောထားချင်းတူညီနေရမယ်လို့မဟုတ်ပါဘူး
မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်လာခဲ့တဲ့လွန်ခဲ့တဲ့9နှစ်လောက်ကစလို့အမေရိကန်အစိုးရကတန်ခတ်ရေးယူမှုတချို့ကိုဖယ်ရှားပေးခဲ့ပြီးမြဲဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုဟန်တားဖြစ်အောင်လုပ်တဲ့သူတွေလို့ယူဆရတဲ့လူပုဂ္ဂိုလ်တွေနဲ့စီးပွားရေးလုပ်ငန်းတချို့ပေါ်မှာတော့ပြည်မှတ်ထားရေးယူမှုတွေဆက်လက်ချထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုအချိန်မှာမြန်မာနိုင်ငံနဲ့နိုင်ငံတကာယင်းတိမြုံနယ်မှုတွေအတွက်လမ်းဖွင့်ထားနိုင်ပြီဖြစ်လို့ကျန်တဲ့ပိတ်ဆို့တန်ခတ်မှုအားလုံးကိုရိုသိမ်းပေးဖို့ဒေါအောင်ဆန်းစုကြည်ကလွှတ်တော်ကိုတိုက်တွန်းပြောဆိုခဲ့တာပါ။နေကင်းပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ဟာဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့သီရိုဒိုရော့စ်ဘတ်ထက်တန်းကျောင်းကိုသွားရောက်ပြီးကျောင်းသားတွေနဲ့တွေ့ဆုံစကားပြောဆိုခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တစ်ချောင်းလုံးမှာမြမအရေးထောက်ခံအားပေးတဲ့သူတွေလည်းစောင့်ဆိုင်းကြိုဆိုခဲ့ကြပါတယ်။စက်တင်ဘာလ18ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာ Harvard တက္ကသိုလ်ကချီးမြှင့်မဲ့2016ခုနှစ် Harvard Humanitarian of the Year လူသားချင်းစာနာမှုဆိုင်ရာဆုကိုလက်ခံရရှိမှာဖြစ်ပါတယ်။စတေမလာစကွေးနေမှာတော့နယူးယောက်ကုလသမဂ္ဂဌာနချုပ်မှာကျင်းပမယ်ဒုက္ခသည်နဲ့ရွှေပြောင်းခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်ပြီးမိန့်ခွန်းပြောကြားမှုရှိပါတယ်။အဲဒီနောက်မှာတော့စတေမလာ20ရက်နေ့မှာကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောကြားမှုစီစဉ်ရှိကြောင်းပါခင်ဗျာ။